EU ဥရောပသမဂ္ဂရေယူတန်ခတ်မှုကိုချိုးဖောက်ပြီးဆီးရီးယားကိုတင်ပို့ဖို့အတွက်ရင်းနှီးစဉ်တွေတင်ဆောင်လာတယ်လို့တံပြန်ရှိတဲ့အီရန်ရင်းနှီးတင်တင်ပို့တဲ့ဆင့်ကိုဗြိတိသျှပိုင်းဂျီဘရော့တာဒေသမှာရဲတွေကဖမ်းဆီးလိုက်ပါတယ်။အေယူတန်ခတ်မှုတွေချမှတ်ခဲ့ခြင်းကစပြီးအခုပထမဆုံးအချိန်ဖြစ်နေ EU ကအရေးယူလိုက်တာပါ။ဂျီဘရော့တာဒေသကနေ4ကီလိုမီတာအကွာမြေထဲပင်လယ်တိုက်ကဗြိတိန်နဲ့စပိန်နှစ်နိုင်ငံစလုံးကပိုင်းဆိုင်တယ်လို့ကြေညာထားတဲ့နေရာမှာ Greece 1ရင်းနှီးတင်တင်ပို့ကိုဂျီဘရော့တာအန္တပိုင်းတွေကဗြိတိသျှတာဝန်ရည်တဲ့အကူအညီနဲ့ချက်တပြင်းနဲ့မနဲ့အစောပိုင်းမှာဖမ်းဆီးလိုက်တာပါ။ Greece 1ဟာဆီးရီးယားကဘန်ယန်စ်ရေနံချက်ဆိုင်ကိုတင်ပို့မဲ့ရေနံစင်းတွေတည်မလာမယ်လို့ယုံကြည်ကြောင်းဂျီဘရော့တာဝန်ကြီးကပြောကြားခဲ့ပါတယ်။ဒီရေနံတင်တင်ပို့ကိုဖမ်းဆီးဖို့အတွက် American ပြည်အောင်စုကဂျီဘရော့တာကိုပန်ကြားခဲ့တယ်လို့ Spain နိုင်ငံခြားရေးဝန်ကြီး Joseph Borrell ကသတင်းထုတ်ပြန်ကိုပြောပါတယ်။ American မျိုးသားလုံခြုံရေးအကြံပေး John Bolton ကတော့ American ဘက်ကအခုလိုတောင်းဆိုမှုရှိမရှိအတိမပြုတ်ခဲ့ပေမဲ့အခုလိုဖမ်းဆီးလိုက်တာကိုကြိုဆိုပါတယ်။ဒါပြန် American ပြည်အောင်စုနဲ့သူ့မဟာမိတ်တွေဟာ Syria နဲ့ Iran တို့ရဲ့တရားဝင်ကုန်သွယ်မှုကနေအမျက်ရနိုင်မှုကိုဆက်ပြီးတားဆီးမယ်လို့ပြောပါတယ်။ Iran နိုင်ငံခြားရေးဝန်ကြီးကတော့အခုလိုသူတို့ရဲ့ပိုင်ဆိုင်မှုကိုတင်းစီတာလက်ခံနိုင်စရာမရှိကြောင်းပြောကြားခဲ့ပါတယ်။